အကျဉ်းချခံထားရတဲ့ဟောင်ကောင်ဒီမိုကရေစီလှုပ်ရှားသူလည်းဖြစ် Apple Daily သတင်းစာတိုက်ကိုတည်ထောင်ခဲ့သူလည်းဖြစ်တဲ့ဂျင်မီလိုင်းကိုသူ့ရဲ့အမှုအတွက်ဒီ British ရှင်းနေငှားရမ်းခွင့်ပြုဖို့အယူခံလွှာတင်ထားတာကိုတော့ဟောင်ကောင်တရားရုံးတစ်ခုကဒီနေ့ပဲချလိုက်ပါတယ်။အမျိုးသားလုံခြုံရေးဥပဒေချိုးဖောက်မှုနဲ့သူ့ပေါ်ဆွဲချက်တွေအပြစ်ရှိတဲ့အကြောင်းဆုံးဖြတ်ရင်တော့အသက်85နှစ်အရွယ်ဂျင်မီလိုင်းဟာထောင်နဲ့တသက်အထိချမှတ်ခံရနိုင်ပါတယ်။သူ့ဘက်ကပြန်လည်ခြေပရမှာဝါရင်ဗြိတိန်အကျိုးဆောင်ရှင်နေတင်မသီအိုဝမ်ကိုငှားရမ်းခွင့်ပြုဖို့ဂျင်မီလိုင်းရဲ့အယူခံကိုဟောင်ကောင်တရားရုံးချုပ်ကပြီးခဲ့တဲ့နိုဝင်ဘာလတုန်းကခွင့်ပြုခဲ့ပေမဲ့လို့ဟောင်ကောင်အစိုးရကဒါကိုချက်ချင်းကန့်ကွက်ပြီးတရုတ်အာဏာပိုင်တွေကကြားဝင်ဆောင်ရွက်ပေးဖို့တောင်းဆိုထားတာဖြစ်ပါတယ်။ဟောင်ကောင်မှာ2019ခုနှစ်ဒီမိုကရေစီလှုပ်ရှားမှုနောက်ပိုင်းဂျင်မီလိုင်းနဲ့တခြားတက်ကြွလှုပ်ရှားသူအများပြားဖမ်းဆီးခံခဲ့ရပြီးတရုတ်ပြည်မကြီးအစိုးရက2020ခုနှစ်မှာချမှတ်ခဲ့တဲ့အမျိုးသားလုံခြုံရေးဥပဒေချိုးဖောက်မှုနဲ့တရားစွဲဆိုခံထားကြရပါတယ်။ဂျင်မီလိုင်းဟာနိုင်ငံရဲ့ခြားဆူရတွေနဲ့ပေါင်းပြီးအမျိုးသားလုံခြုံရေးကိုထိခိုက်အောင်စူပူအောင်ကြွမှုတွေဖြစ်အောင်လုပ်တယ်ဆိုပြီးသဘောထားကွဲလွဲသူတွေအပေါ်ဖိနှိပ်ဖို့ပြတန်းထားတဲ့ကိုလိုနီခေတ်ကဥပဒေတွေနဲ့တရားစွဲထားတာပါဂျင်မီလိုင်းဟာတခြားတက်ကြွလှုပ်ရှားသူတွေနဲ့ပေါင်းပြီးဟောင်ကောင်နဲ့တရုတ်နိုင်ငံအပေါ်မှာဆန့်ကျင်လှုပ်ရှားမှုတွေဖြစ်အောင်နိုင်ငံတကာကပိတ်ဆို့တံခါးမှုတွေချမှတ်လာအောင်လှုပ်ဆော်စည်းရုံးခဲ့တယ်လို့ဆွဆွဲခံထားရတာပါဂျင်မီလိုင်းကိုပြန်လွှတ်ပေးဖို့အတွက်ကိုတော့နိုဘဲဆုရှင်တွေနဲ့ The New York Times, Washington Post နဲ့ Guardian အပါအဝင်သတင်းမီဒီယာပေါင်း100ကျော်ကတောင်းဆိုထားကြပါရဲ့ရှင်။